ယူကရိန်းကိုနှစ်လကျော်ကြာဆက်လက်ကျူးကျော်တက်ခတ်နေတဲ့ရုရှားပေါ်တွုံးမြင့်တန်ခတ်ရေးယူဖို့ဒီသတင်းပတ်ထဲကမ္ဘာစစ်မှုထည်သည့်ခုနှစ်နိုင်ငံ G7 ခေါင်းဆောင်တွေဆွေးနွေးရမှာဖြစ်ပါတယ်။ပိတ်ဆို့တန်ခတ်မှုတွေထပ်မံချမှတ်နိုင်ရေး G7 ခေါင်းဆောင်တွေတွေ့ဆုံရမှာဆွေးနွေးကြမယ်အကြောင်းဗုဒ္ဓဟူးနေ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောခဲ့တာ
ပါ။ We're always open to additional sanctions and I've been in consultation I'll be speaking withthe members of the G7 this week
တော်တော်ကမ္ဘာ့ချမှတ်ဖို့အမြဲတမ်းလမ်းပွင့်ထားပါတယ်။တိုင်ပင်ဆွေးနွေးနေတာလည်းရှိပါတယ်။ဘာတွေလုပ်မယ်မလုပ်ဘူးဆိုတာတွေကိုလည်း G7 ဖွဲ့ဝင်တွေနဲ့ဒီတစ်ပတ်ထဲဆွေးနွေးမှာဖြစ်ပါတယ်လို့အင်ဗီရိုမှာသတင်းတောက်တွေကိုသမ္မတဘိုင်ဒန်ကပြောသွားတာပါ။ပို့ထူးနေမှာပဲရေနံတင်ပို့မှုတွေတားမြစ်တာအပါအဝင်ရုရှားပေါ်ပြင်းထန်တဲ့ရေယူတန်ခတ်မှုတွေချမှတ်မယ်အစီအစဉ်ကိုဥရောပသမဂ EU ကလည်းကြေညာပါတယ်။ရုရှားကရေနံစိမ်းဝယ်ယူမှုတွေကို6လအတွင်းရပ်ဆိုင်းမှုတန်ဆင်ထားတဲ့စွမ်းအင်ပစ္စည်းတွေကိုတင်သွင်းမှုတွေ2022ခုနှစ်မှာရပ်ဆိုင်းမှုတွေပါဝင်တဲ့အစီအစဉ်တစ်ရပ်ကိုဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒန်လီယန်ကကြေညာလိုက်တာပါ။ဆိုပြချက်ကတော့ EU ဖွဲ့ဝင်တွေကတင်းကျပ်တင်းကျပ်ထဲထောက်ခံမှသာအတည်ပြုနိုင်မှာဖြစ်ပါတယ်။ရုရှားရဲ့ရေနံတင်ပို့မှုပေါ်အားထားနေရတာတွေကိုဖြစ်ဖြစ်ရင်ရှော့ချမဲ့အစီအစဉ်ရ EU ဖွဲ့ဝင်တွေတခြားစွမ်းအင်ရန်နမဲ့နည်းလမ်းတွေကိုရှာဖွေသွင်းနိုင်မဲ့အခွင့်အလမ်းရမှာဖြစ်တယ်လို့ကမ္ဘာစွမ်းအင်ဈေးကွက်ကိုကြီးကြီးမားမားမထိခိုက်ပဲရုရှားပေါ်ဖိအားပေးရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်းဥရောပကော်မရှင်ကြီးကပြောဆိုခဲ့ပါတယ်။